မလေးရှားနိုင်ငံမှာလူသားမှုနဲ့တည်တံ့ကြခံရနိုင်တဲ့မြန်မာနိုင်ငံသား၄ဦးကိုမလေးရှားတရားရုံးကအပြစ်မရှိကြောင်းဩဂုတ်လ29ရက်နေ့ကအမိန့်ချမှတ်ပြီးတရည်တည်လွှတ်ပေးလိုက်ပါတယ်ဒီသတင်းကို VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်မလေးရှားနိုင်ငံမှာပြီးခဲ့တဲ့2019ခုနှစ်ကဖြစ်ပွားခဲ့တဲ့မလေးရှားနိုင်ငံဒန်ဝန်ဂီမြို့ကကော်ဖီဆိုင်ဝန်ထမ်းတဦးကိုတပ်ဖြတ်မှုနဲ့မြန်မာနိုင်ငံသား၄ဦးဟာဖမ်းဆီးစစ်ဆေးခံရတာဖြစ်ပါတယ်သူတို့ကိုတော့ဩဂုတ်လ29ရက်နေ့ကလူသက်မှုမှာတက်တည်မခိုင်မာတဲ့အတွက်တရားရုံးကတရားပြေလွှတ်ပေးခဲ့တာဖြစ်ကြောင်းမလေးရှားနိုင်ငံကနိုင်ငံရေးတက်ကြွလှုပ်ရှားသူဦးစိုးထက်သိန်းကပြောပြပါတယ
်။ကိုဗစ်တိုင်းတိုင်းမှာဖြစ်ခဲ့တဲ့အမှုပါမိုက်။ဟိုတော့ကိုဗစ်တိုင်းနာမည်ကောင်းသွားတယ်။ကောင်းသွားလို့မလေးလူပေါ်မှာလာတာတရားရုံးတော့တငယ်ချင်းသူကိုပေါ်မှာလူပြည်တိုင်းနာမည်။ဆိုသူကိုဒီနေ့မှာဒီနေ့ရုံးကြီးမှာပေါ့နော်ဒါတရားလူပြတက်တည်ကြီးကနေတော့မှဒီဥစ္စာပေါ့ဥစ္စာပေါ့လူတက်မှုမှာခိုင်ခိုင်ဥစ္စာပေါ့ခိုင်ခိုင်မှမှတက်တည်မပြနိုင်တဲ့အတွက်ကြောင့်မလို့ဒါတရားရုံးဆုံးဖြတ်ချက်နဲ့ဥစ္စာလုပ်ပြလိုက်တာပါမှာ
ဒီမှုဟာ2019ခုနှစ်ကဖြစ်ပွားခဲ့တာဖြစ်ပြီးတက်တည်အများကြီးကိုခေါ်ယူစစ်ဆေးခဲ့ပြီးတဲ့နောက်လူတက်မှုကျွလွန်နေဆိုတာကိုခိုင်မာတဲ့တက်တည်အထောက်အထားတွေမရရှိခဲ့ဘူးလို့လည်းပြောပါတယ
်တရားလူပြတက်တည်ဆက်တူကိုခေါ်ယူရောမှစစ်ဆေးခဲ့တယ်ဒီကလေးအနေအထားမှာကျွန်တော်တို့ဒီမြန်မာလေးယောက်ကတက်တယ်လို့ထိုင်ထိုင်မှမှတိတိကျကျပြောဆိုနိုင်ရင်မရှိဘူး
။ရန်လွတ်ပေးခဲ့တဲ့အမျိုးသားလေးဦးကတော့အသက်30နဲ့40ကျားမှရှိတဲ့ပူတန်းလျံ၊ခိုင်လွန်မောင်၊ခိုင်စာမောင်၊ထောင်စန်းမောင်တို့ဖြစ်ကြတယ်ဆိုပြီးမလေးရှားသတင်းတွေမှာဖော်ပြကြပါတယ်။ဒီမှုနဲ့ပတ်သက်ပြီးတန်ရရှိသူမြန်မာလေးဦးထံကနေလူတက်မှုမှကျူးလွန်ခဲ့တယ်ဆိုတဲ့လက်နက်မျိုးတွေရှာမတွေ့တဲ့အပြင်မြင့်မြင့်တက်တည်ဆက်တူရဲ့ထွက်ဆိုချက်တွေကိုစစ်ဆေးရမှာတက်တည်မပြနိုင်ဘူးလို့လည်းထွက်ဆိုပါရယ်ဒီအတွက်တရားသူကြီးမိုနီယန်ဒီကတရားတည်လွတ်ပေးဖို့အမိန့်ချမှတ်လိုက်တဲ့အကြောင်းမလေးရှားသတင်းတွေမှာဩဂုတ်လ29ရက်နေ့ကဖော်ပြထားပါရယ်နောက်အမှုတစ်ခုဖြစ်တဲ့မလေးရှားနိုင်ငံသားရင်မောင်းတဦးကိုတပ်ဖြတ်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာနဲ့အိန္ဒိယနှစ်ဦးကိုတော့ပြစ်မှုထင်ရှားတယ်ဆိုပြီးမလေးရှားတရားရုံးကပြီးခဲ့တဲ့ဇူလိုင်လတုန်းကတည်တံ့ချမှတ်ခဲ့ပါတယ်